ကိုယ်လာကားစတယောဂါကြောင့်တောင်ရဲ့ချက်တွေချထားနေမှာရောဒီကယောဂါလွန်သွားပြီးနောက်ပိုင်းမှာပါဒေးဗယ်ထားတာချမ်းနေရတဲ့ကလေးငယ်တွေအတွက်အမေရိကန်ဒေါ်လာ1ထရီလီယံကိုသုံးပြီးကာဝယ်ဆောင်ရှောက်ကြဖို့နိုင်ငံအစိုးရတွေကိုငြိမ်းချမ်းရေးနိုဘယ်ဆုရှင်88ဦးကပန်ကြားလိုက်ပါတယ်။ COVID-19 ကယောဂါဖြစ်ပွားလာတာဟာဒဏ်လူညီမျှမှုမရှိတဲ့မူလအခြေအနေကိုဖော်ထုတ်ပြသလိုက်တယ်လို့ဒီအခြေအနေကိုပါပိုးပြီးဆိုးဝါးလာစေတယ်လို့လည်းနိုဘယ်ဆုရှင်တွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိဘက်ဖုံးတော်ကြီးဒလိုင်လာမာ၊ဖုံးတော်ကြီးဒက်စမန်တူတူ၊ဂေါ်ဒန်ဘရောင်း၊ကယ်ရီကန်နဒီနဲ့အိန္ဒိယကကေလစ်ဆတ်ဗျာဒီတို့အပါအဝင်နိုဘယ်ဆုရှင်တွေလက်မှတ်ရေးထိုးတောင်းဆိုထားတဲ့ဒီကြေညာချက်ထဲမှာ COVID-19 အတွက်အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေက20ရာခိုင်နှုန်းကိုလူသားချင်းစာနာမှုဆိုင်ရာမှာအဆိုးဝါးဆုံးဖြစ်နေတဲ့နေရာတွေအတွက်တုံ့ကြဖို့တောင်းဆိုထားပါတယ်။အခုတောင်းခံတဲ့ဒေါ်လာ1ထရီလီယံကနေကုလသမဂ္ဂနဲ့အစည်းအဝေးဆင်အဖွဲ့တွေလုပ်ဖို့ရှိနေတဲ့ဒီကာယောဂါဆိုင်ရာလုပ်ငန်းအားလုံးကိုရောဆင်းရဲတဲ့နိုင်ငံတွေပေးရမယ်နှစ်နှစ်စာကျွေးမီကိုခြေသွမ်းနိုင်တာအပြင်လူပေါင်း17သန်းကျော်ရဲ့အသက်တွေကိုကယ်တင်နိုင်တယ်လို့လည်းဖော်ပြထားပါတယ်